နိုင်ငံငါတရားရုံး ICJ မှာရင်ဆိုင်နေရတဲ့လူမျိုးတုံးတက်ဖြတ်မှုဆိုင်ရာဆွဆွဲချက်တွေဥပဒေပညာရှင်အဖွဲ့အစ်ဖွဲ့စည်းတဲ့အကြောင်းဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကမနေ့ကရက်စွဲနဲ့ကြေညာထားပါတယ်။နိုင်ငံတကာဥပဒေပညာရှင်မြင့်တဲ့နိုင်ငံသားပေါမောက်ခယွန်းမာခ်တူဗီနေနိုင်ငံတကာရာဇဝတ်မှုနဲ့လူ့အခွင့်အရေးဆိုင်ရာဥပဒေပညာရှင်စတီဖန်ပေါ့စ်တို့ပါဝင်တဲ့ဥပဒေအဖွဲ့အစ်ကိုဖွဲ့စည်းတဲ့အကြောင်း NUG ယာယီသမ္မတဒူဝါလရှိလာရဲ့ထုတ်ပြန်ကြေညာချက်မှာဖော်ပြထားပါတယ်။ဒီဖွဲ့ဟာကုလသမဂ္ဂဆိုင်ရာမြန်မာတမ်မကြီးဦးကျော်မိုးထွန်း NUG ရို့နဲ့အတူလက်တွဲဆောင်ရွက်သွားမယ်လို့လည်းကြေညာချက်မှာရေးထားပါတယ်။ဖေဖော်ဝါရီ21ရက်နေ့ကနေ28ရက်နေ့ထိလုံမဲ့ ICJ ကျောင်းနာပွဲမှာမြန်မာနိုင်ငံကိုစားပြုဖြည့်ရှင်းခွင့်အတွက်စစ်ကောင်စီကရော NUG ကပါ ICJ မှာတင်သွင်းထားကြပါတယ်။ဒါနဲ့ပတ်သက်လို့ ICJ ဘက်ကတရားဝင်အကြောင်းပြန်ကြားတာမျိုးထုတ်ပြန်တာမျိုးအခုချိန်ထိမတွေ့ရသေးပေမဲ့နယ်သာလန်နိုင်ငံအခြေဆိုင်စစ်ကောင်စီတန်ရုံနယ်ပဲ ICJ ကဆက်သွယ်ပြောဆိုနေတယ်ဆိုတဲ့သတင်းတွေထွက်ထားပါတယ်။ရူဝင်ညာရီအပေါ်လူမျိုးတုံးတက်ဖြတ်မှုဆိုင်ရာဂမ်ဘီယာနိုင်ငံရဲ့ဆွဆွဲချက်နဲ့ပတ်သက်ပြီးနိုင်ငံတော်တမန်ငံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ဦးဆောင်ပြီးတော့ခုခံရှောင်လဲခဲ့ပါတယ်။ဒါပေမဲ့ဖေဖော်ဝါရီလဆန်းမှာတော့ NUG က ICJ ရဲ့တရားစီရင်မှုကိုလက်ခံမဲ့အကြောင်းထုတ်ပြန်ခဲ့ပါတယ်။ရူဝင်ညာလို့ခေါ်ဆိုတာကိုစစ်ကောင်စီကလက်မခံဘဲ NUG ကတော့တရားဝင်ခေါ်ဆိုသုံးစွဲနေပြီဖြစ်ပါတယ်။